သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်အစီရင်ခံစားအသစ်တစ်ခုအရဒမန်ချက်ခေါ်စိတ်ချယောဂါရှိသူများသည့်ကာယယောဂါကြောင့်ပိုမိုဆိုးဝါးလာသည့်အထူးကြံဆမ်းမှုဖြစ်နိုင်ခြင်းများပိုများကြောင်းကိုတွေ့ရှိခဲ့ပါသည်ဒမန်ချက်ဩစတြေးလျရဲ့စစ်တမ်းတစ်ခုအရဒီအခြေအနေနှင့်နေထိုင်သူ3-2ပုံသည်ခွဲခြားဆက်ဆံရာကိုခံနေရတာကိုတွေ့ရှိခဲ့တယ်လို့ဆိုပါသည်ဒမန်ချက်ယောဂါလက္ခဏာပြသောသူ့အမေကိုပြုစုပြီးနောက်ဘယ်နီတိုချမ်းသည်အဲ့ဒီယောဂါနဲ့အတူပါလာသောအတဲအကျတွေကိုသိရှိခဲ့ပါတယ်။အစာပိုင်းမှာသူသည်လိုအပ်သောဂရုစိုက်မှုပမာဏနဲ့အတူအံ့ဩခဲ့ရပါတယ်
။ To be honest, at first, I didn't realize the gravity of what I'm entering. Okay, I said, I'm just here and I'm just happy to help.But then little by little as the day
မှန်တိုင်းပြောရရင်ပထမကတော့ကျွန်တော်ဝင်လာခဲ့တဲ့အရာရဲ့သုံးငင်အားကိုကျွန်တော်သတိမထားမိခဲ့ပါဘူးကျွန်တော်ဒီမှာပဲရှိတယ်ကျွန်တော်ကိုကူညီဖို့ဝမ်းသာတယ်လို့ပြောခဲ့တယ်ဒါပေမဲ့လည်းကျွန်တော်နားလေတာကနေ့တွေတဖြည်းဖြည်းကြာလာတော့ဒါကတကယ်ကိုမလွယ်ကူတော့ပါဘူးမစ္စတာချန်မိသားစုတွင်သူ့အမေကိုပြုစုရစေနာဝန်ထမ်းဖြစ်သူတူတီကသာတာဝန်ယူခဲ့တာဖြစ်ပါတယ်Dementia Australia ရဲ့သူသေသနာပြုလုပ်မှုအရ90ရာခိုင်နှုန်းသောလူများဟာသူတို့ချစ်တဲ့မိသားစုဝင် Dementia ရရှိတဲ့အခါမှာခါတိုင်းလိုဆက်သွယ်ထိတွေ့မှုတွေမရှိဘူးဆိုတာကိုတွေ့ရှိရတယ်လို့ဆိုပါတယ် Dementia ရှိသူ80ရာခိုင်နှုန်းကလူတွေကသူတို့ကိုအထက်စီးနှင်းဟန်ပန်ဖြင့်ဆက်ဆံကြတယ်သူတို့ကိုမထက်မြက်တော့ဘူးလို့ထင်နေကြတယ်လို့ဆိုပါတယ်
It's a double whammy. We're not only being discriminated because of our condition, but also because we're Asian. That is the reason why I wanted to be active in this advocacy. Because I want to spread the awareness of it. Because I do understand that
these people are just... ...and I'm not a Christian. That's why... ...and I'm not a Christian. That's why... ...and I'm not a Christian. That's why... ...and I'm not a Christian. That's why...ကျွန်တော်တို့ဟာအာရှသားများဖြစ်တာကြောင့်လည်းပါပါတယ်။အဲဒါကြောင့်လည်းကျွန်တော်ကဒီစီယုံလှုပ်ဆောင်မှုမှာတက်တက်ကြွကြွပါဝင်ခဲ့တာ။ဘာလို့လဲဆိုတော့ကျွန်တော်ကအဲဒါကိုနားလေသဘောပေါက်အောင်အသိပညာဖြန့်ချိပေးနေတာကြောင့်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလူတွေအားလုံးအခြေအနေတွေကိုအများအားဖြင့်မသိကြပါဘူး။သူတို့ကဒီလိုလုပ်နေတာကိုကျွန်တော်တို့နားလေတယ်လို့ယူဆပါတယ်။Mary McBee ha Dementia Australia ye CEO ဖြစ်ပါတယ
် What it shows is that these things that discrimination in this instance is unintended people don't understand and one of the things about dementia it is largely an invisible disability and what we can't see we often don't understand and what we don't understand we avoid and that's the experience of
Daha ba wo pya ta le so ro di khwe cha set sat mu ma bi ywe be lou cha da ဖြစ်ပါတယ်လူတွေကနားမလဲပါဘူးဒမန်ချန်နဲ့ပတ်သက်သောအရာတစ်ခုမှ၎င်းသည်မမြင်နိုင်သောမသန်စွမ်းမှုတစ်ခုဖြစ်ပါနေ။ကျမတို့မမြင်နိုင်တဲ့အရာတွေကိုကျမတို့မကြာခဏနားမလဲပါဘူး။ကျမတို့နားမလဲတဲ့အရာတွေကိုကျမတို့ရှောင်ရှားပါတယ်။ဒါဟာဒမန်ချက်ဝေဒနာခံစားနေရသူများအတွက်အတွေ့အကြုံဖြစ်ပါတယ်။လူတွေကသူတို့စီကနေခွာထွက်နေကြပါတယ်။သူတို့ကအထီးကျန်နေပါတယ်။ဒါတွေကသူတို့ရဲ့ကိုယ်ပိုင်းသုခချမ်းသာမှုနဲ့သူတို့ရဲ့စိတ်ချမ်းသာရေးပေါ်သက်ရောက်မှုအများကြီးရှိပါတယ်။ Australia ချမ်းသာရေးနဲ့လူမှုဖူလုံရေး Institute က Dementia ဟာ Australia တွင်ဒုတိယသေစေသောအဓိကအကြောင်းရင်းဖြစ်တာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။2020ခုနှစ်တွင် Australia နိုင်ငံသား4,200ခန့်သည် Dementia နဲ့နေထိုင်နေတယ်လို့ခန့်မှန်းထားတော့လေ2058ခုနှစ်တွင်နှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါရင်ပြီးတော့ဌာနတိုင်းသားဩစတြေးလျလူမျိုးများရဲ့ဒမန်ချက်ဖြစ်နှုန်းသည်ကျန်ရှိနေသောဩစတြေးလျလူမျိုးစုစုစုပေါင်းထက်3ဆမှ5ဆခန့်မြင့်မားနေပါရင်ဘယ်နီတိုချန်ရဲ့အမေသည် 2018ခုနှစ်တွင်သေဆုံးသွားပါတယ်။သူကသူမကိုပြုစုစောင့်ရှောက်တာကသူလှုပ်ဖူးခဲ့သမျှအလုပ်ထဲမှာအရေးကြီးဆုံးအရာတွေထဲကတစ်ခုလို့ပြောဆိုပါတယ်
။ I would not exchange it for anything. It is the best thing that I could have done. I'm so thankful for that opportunity.It's a privilege, really. It's a privilege to care.
ကျွန်တော်အဲ့ဒါကိုဘာနဲ့မှလဲမှာမဟုတ်ပါဘူး။ဒါဟာကျွန်တော်လုံနိုင်တာအကောင်းဆုံးအရာတစ်ခုပါပဲ။ဒီခွင့်ရရရှိရတဲ့ကျွန်တော်အရန်ကျေးဇူးတင်ပါတယ်။တစုံတရာကိုဂယူးဆိုင်ဖို့သူတို့ရဲ့လက်တွေမျက်လုံးတွေနားတွေဖြစ်လာအောင်ဂယူးဆိုင်ဖို့အတွက်ဒါကအခွင့်အထူးတစ်ခုပါ။မော်ရီဆန်အစိုးရကဒီမင်ချာအချက်လက်များကိုနောက်ဆုံးဘောဖြစ်နေရန်တရားစီဖို့အတွက်ဒေါ်လာ73သန်းဂရီပြုတ်ခဲ့ပါတယ်။ဒါကဒီမန်ချာနဲ့သူတို့ရဲ့ပြုစုစောင့်ရှောက်သူများအတွက်ကျန်းမာရေးမူဝါဒများပုံမကောင်းမွန်စေရန်ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ Australia ကျန်းမာရေးနဲ့လူမှုဖိုလုံရေး Institute ရဲ့ဦးနှောက်အာယုံကျော်ဌာနအခြေအကျ Fleur D. Crispinghi ကစောင့်ရှောက်သူတွေကသူတို့မှာဖိအားပေးမှုတွေအောက်မှာရှိနေတာကိုအစိုးရခံစားကတွေ့ရှိရတယ်လို့ဆိုပါတယ်။
We estimate that there are about 337,000 carers of people with dementia in Australia, and these people are providing sort of constant unpaid care. In fact, half of them provide more than 60 hours of care a week.
ကျွန်တော်ခမန်းကျေးရAustralia မှာ dementia ဝေဒနာခံစားနေရသူ 33,000 ခန့်ကိုပြည်စုစောင့်ရှောက်နေသူများစွာရှိနေပါတယ်ဒီလူတွေဟာအဆက်မပြတ်အခကျင်းဝင်မရတဲ့ဆောင်းရှားမှုတွေကိုပေးနေကြပါတယ်တကယ်တော့သူတို့ထဲကတဝက်ကတပတ်မှနိုင်60ကျော်ဆောင်းရှားမှုပေးနေကြပါတယ်ဆောင်းရှားသူ40ရာခိုင်နှုန်းကအကူအညီပိုလိုတယ်လို့ပြောကြပါတယ်အဲ့ဒီအချက်လက်တွေကဘန်နီတိုချန်ကိုအလွန်ပြင်းထန်စွာခံစားမှုဖြစ်စေပါတယ
် It's the carers like me who bear the burden of the discrimination. If I can be able to help, even make one person realize that it's okay, it's not a contagious.
ခွေကြဆက်ဆံမှုရဲ့ဝန်ကိုထားနေသောကျွန်ုပ်တို့ကဲ့သို့သောစောင့်ရှောက်သူများဖြစ်ပါတယ်။ခွေကြဆက်ဆံမှုရဲ့ဝန်များကိုထားနေသောကျွန်ုပ်ကဲ့သို့သောစောင့်ရှောက်သူများဖြစ်ပါတယ်။ကျွန်တော်ကူညီနိုင်ခဲ့ရင်ကောင်းပြီဆိုတာကိုလူတစ်ယောက်နားလည်အောင်လုပ်နိုင်ခဲ့ရင်ပြီးတော့ဒါကကူးဆက်တတ်သောယောဂမဟုတ်ပါဘူး။သူတို့ဘာအတွက်ကြောင့်ဒီလိုဖြစ်နေလဲဆိုတာသူတို့ဝန်ခံကောင်းဝန်ခံပါလိမ့်မယ်။သောတာရှင်များခင်ဗျာ SPS သတင်းဌာနက Daniel Robertson နဲ့ Bernadette Clark တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SPS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ